American တီထောင်စုရဲ့ဇူလိုင်လ4ရက်ဒီကနေ့မှကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ကိုနိုင်ငံတော်ဝန်မျိုးကြီးတွေမှဆင်နွှဲဖို့ပြင်ဆင်နေချိန်မှာလွတ်လပ်ရေးဆင်နွှဲမှုတွေဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ဒေသခံရဲတပ်ဖွဲ့တွေနဲ့တီထောင်စုအစိုးရအရာရှိတွေကအတူတကွညှိနှိုင်းလှုံ့ဆော်လျက်ရှိပါတယ်။နယူးယောက်မြို့မှာဒီကနေ့ကျင်းပမဲ့နိုင်ငံရဲ့အကြီးအမားဆုံးမီးရှူးမီးပန်းဖောက်ပွဲကိုလူ3တန်းကျော်ကြီးရှုလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုပွဲတွေကျင်းပစဉ်အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးခိုင်လုံတဲ့ချင်းချောက်မှုတွေမတွေ့ရကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပေမဲ့မြို့တော်ဝင်ဘေးလ်ဘလက်စီယိုကတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အခြားလက်နက်ကိုင်ရဲအရာရှိတွေကိုဆေးလွတ်ချထားတယ်လို့ပြောပါတယ်။ Washington DC မှာတော့မီးရှူးမီးပန်းဖောက်ပွဲတွေအပြင်လွှတ်တော်ရှေ့မှာအမှုပညာဖျော်ဖြေပွဲကျင်းပဖို့ရှိပြီးလွတ်လပ်ရေးဖျော်ဖြေမှုအခမ်းအနားတွေကိုလူသိန်းနဲ့ချီတက်ရောက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ DC ရဲချုပ်ကတော့ဒီအခမ်းအနားတွေမှာချင်းချောက်မှုတွေမတွေ့ရကြောင်းပြီးခဲ့တဲ့သတင်းပတ်ကပြောပေမဲ့လုံခြုံရေးတွေကိုတော့အပြည့်အဝချထားကြောင်းပြောသွားပါတယ်ရှင်။